အင်္ဂလန်ကျောင်းရှိတော်မင်းကအေးကန်းကုန်တင်ကားထဲမှာလူ39ယောက်သေဆုံးမှုတွေအသက်25နှစ်အရွယ်ယဉ်မောင်းဖြစ်သူမော်ရစ်ရောဘင်ဆန်ဆိုသူကိုပြစ်မှု39မှုနဲ့ရဲတပ်ဘက်ကတရားစွဲလိုက်ပြီးသူ့ကိုတနင်္လာနေ့ကျရင်တရားရုံးစတင်မှာဖြစ်ပါတယ်။လူသတ်မှုနဲ့လူမောင်းကိုကူးဖို့ကြံစည်မှုအပါအဝင်တခြားပြစ်မှုတွေကိုကျူးလွန်နေဆိုပြီးသူ့ကိုရဲကတရားစွဲထားတာပါ။ဒါပြင်နောက်ထပ်လူ4ယောက်ကိုလည်းဒီဖြစ်ရပ်မှာဆက်ဆက်ပါဝင်နေဆိုတဲ့တန်တရားနဲ့ဖမ်းထားပါတယ်။ဒီဆုံးသွားတဲ့အမျိုးသား32ဦးနဲ့အမျိုးသမီး10ဦးတို့ဟာဘယ်နိုင်ငံသားတွေဆိုတာရဲတပ်ဖွဲ့ကရှင်းရှင်းလင်းလင်းထုတ်မပြောသေးဘဲရင်ခွဲစစ်ဆဲနေတယ်လို့ပဲပြောထားပါတယ်။အစောပိုင်းကတော့တည်ဆုံသူတွေဟာတရုတ်နိုင်ငံသားတွေဖြစ်မယ်လို့ရဲတပ်ဖွဲ့ကယူဆခဲ့ပါသေးတယ်။ဒါပေမဲ့တည်ဆုံသူတွေထဲမှာဗီယက်နမ်နိုင်ငံသားတွေလည်းပါနိုင်ခြေရှိတယ်ဆိုတဲ့သတင်းတွေနောက်ပိုင်းမှာထွက်လာတာပါ။လူမောက်ခုကူးမှုလို့တမ်းများရှိတဲ့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့ဗီယက်နမ်မှူးကြီးချုပ်ဝင်းဆွမ်ဖူကညွှန်ကြားထားတယ်လို့ဗီယက်နမ်အစိုးရရဲ့စစ်နေထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒါအပြင်တည်ဆုံသူတွေထဲမှာဗီယက်နမ်နိုင်ငံသားတွေပါသလားဆိုတာစစ်ဆေးဖော်ထုတ်တဲ့နေရာမှာဒီတင်တာဝန်ရှိသူတွေနဲ့အနီးကပ်ပူးပေါင်းလို့ဆောင်ဖို့လန်ဒန်မှာရှိတဲ့ဗီယက်နမ်တိုင်ယွန်းကိုလည်းဗီယက်နမ်မှူးကြီးချုပ်ကညွှန်ကြားထားပါတယ်။